ဟာမတ်စ်အဖွဲ့စစ်ဘက်အကြီးအကဲမူဟာမက်ဒေးဗ်ဂါဇာတောင်ပိုင်းခန်ယူနစ်မြို့ဂျူလိုင်လလယ်ပိုင်းတိုက်ခိုက်မှုတွင်သေဆုံးခဲ့တယ်လို့အစ္စရေးကကြေညာပရင်းနစ်မှာပြောလိုက်ပါတယ်။ဒေးဗ်ဟာအောက်တိုဘာ9ရက်အစ္စရေးကိုတိုက်ခိုက်ခဲ့ရမှာအဓိကအစီအစဉ်ချခဲ့သူဖြစ်အစ္စရေးကယုံကြည်ပါတယ်။အစ္စရေးကကော်ရေးဝန်ကြီးယိုအက်ဂါလန်ကဂါဇာရဲ့အော့စမာဘင်လာဒင်လို့သူ့ကိုခေါ်ပါတယ်။ဂျူလိုင်လ17ရက်နေ့ကအစ္စရေးကတိုက်ခိုက်ခဲ့ရမှာလူ90သေဆုံးခဲ့ပေမယ့်အဲ့ဒီတုန်းကသူသေမသေကိုအစ္စရေးကမပြောနိုင်ခဲ့ပါဘူး။ဟာမတ်စ်ကဒေးဗ်သေဆုံးတဲ့တဲ့ရင်ပေါ်အတီမပြုတ်သလိုညင်းနေမင်းဆိုပါဘူး။ထောင်လိုင်းရေးသုံးသက်ချက်များရာအခုလိုသေဆုံးကြောင်းပြောတာဖြစ်တယ်လို့အစ္စရေးကတော့ဆိုပါတယ်။2014တုန်းကလည်းဒေးဗျအိမ်ကိုဘုံးနဲ့တိုက်ခိုက်ခဲ့ပြီးမဲ့သူစနီးနဲ့တနစ်မပြည့်သေးတဲ့သူကလေးတို့ပဲသေဆုံးသွားခဲ့ကြတာပါ။အိမ်ကနေတုန်းကလည်းလေဗလွန်နိုင်ငံဘေရွတ်မြို့ကဟက်စဘိုလာအစအဦးကိုအစ္စရေးကလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်ဟက်စဘိုလာတပ်မှုဖူအက်ချူကာသေဆုံးခဲ့ပြီးနိုင်ရီအတန်းကြာအီရန်နိုင်ငံတီဟီရန်မြို့မှာဟာမတ်စ်တိုင်ရင်ကောင်းဆောင်အစ်မေဟာနီတိုက်ခိုက်ရာအစအဦးပေါက်ကွဲသေဆုံးခဲ့ပါသေးတယ်။